ပြီးခဲ့တဲ့2015ခုနှစ်ဇန်နဝါရီလ16ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားကနေပြီးကောင်းခါကြီးရွာမှာကချင်ခရိယံအဖွဲ့ချုပ်ကဆစ်လွတ်ထားတဲ့စေတနာဝန်ထမ်းအသက်20အရွယ်ဆီယမမမရန်လူရနဲ့အသက်21နှစ်အရွယ်ဆီယမမတန်ပေါင်ခေါင်းနှန်းစင်တို့မတရားပြုကျင့်အသက်ခံခဲ့ရတာဟာတစ်နှစ်ကြာမြင့်ခဲ့ပြီဖြစ်ပေမဲ့အမှုမှန်ဖော်ထုတ်အရေးယူနိုင်ခြင်းမရှိသေးပဲတရားမျှတမှုပေါ်ပေါက်လာနိုင်ဖို့အတွက်အခုလိုဆွေးနွေးကျင်းပရတာဖြစ်တယ်လို့သိရပါတယ်ဒီနေ့နောက်ပလဲပွဲကျင်းပတာနဲ့ပတ်သက်ပြီးကချင်မြို့သမီးအစည်းအရုံးထိုင်းနိုင်ငံ KWAD အဖွဲ့ကအထွေထွေအတွင်းမှုမမွန်းနေလီက IFA ကိုအခုလိုပြောပါတယ
်အဲ့ဒီကိစ္စဖြစ်ပွားပြီးတဲ့နောက်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တယ်ဒါပေမဲ့အခုချိန်ထိတရားမျှတမှုထုတ်ဖော်နိုင်ခြင်းမရှိဘူးအဲ့ဒီနောက်မှာပဲရှမ်းအမျိုးသမီးတယောက်ကလည်းမတင်းချင်းပြီးတော့အဲ့လိုမျိုးအဖြစ်ဆိုးကြီးကဆက်တိုက်လို့လို့ဖြစ်လာတဲ့အပေါ်မှာကျမတို့အနေနဲ့ဒီလိုမျိုးခံစားနေရတဲ့ဒီဒုက္ခရချိုးဖောက်မှုတွေအများကြီးဖြစ်နေတဲ့အပေါ်မှာအစိုးရကလည်းဒီစုံဒီယာတာဝန်ယူမှုမရှိဘူးပြီးလို့ရှိရင်ဒီအတွက်တရားမျှတမှုကလည်းကြန့်ကြာနေတယ်ဒီကြန့်ကြာမှုတွေလည်းတရားမျှတမှုကိုညှင်းပယ်ခြင်းဖြစ်တဲ့ဆိုတော့အခြေအနေကိုတုံ့တန်နိုင်ဖို့အတွက်နဲ့ခံစားရတဲ့သူတွေတရားမျှတမှုရရှိနိုင်ရဲ့အတွက်ကျမတို့ဒီနီနိုပလက်ပေါ်ပြောက်တဲ့
ဒီနီနိုပလက်ပွဲမှာကောင်းခါမှာဖြစ်ပွားခဲ့တဲ့အမှုကိစ္စကိုအကြေတဝင့်ဆွေးနွေးခဲ့ကြတဲ့အပြင်ဒီမိုကရေစီအသွင်ကွန်းပြောင်းရေးမှာတရားမျှတမှုကိုအဓိကရှာဖွေပေးနိုင်တဲ့အခြေအနေအခုတက်လာမဲ့အစိုးရအသစ်နဲ့တရားမျှတမှုရှိရှိဆောင်ရွက်သွားနိုင်မဲ့အခြေအနေလူမှုအဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးနိုင်မှုအခြေအနေတွေပါဝင်လူ့အခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းမေ့ပျောက်မှုမရှိသွားအောင်တွန်းအားပေးလှုပ်ဆောင်ဖို့ကိစ္စတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်မနေ့ကပြီးဆုံးသွားတဲ့ဒီစင်းလေးဘက်ကနေပြီးမတရားအသိပုံမှတွေနဲ့ဒေသခံပြည်သူတွေကိုလူခွင့်ရရှုဖို့နေမှုတွေမရှိအောင်အစိုးရကိုတွန်းအားပေးလှုပ်ဆောင်သွားဖို့ပါဝင်ဘုံသဘောတူညီချက်တွေရခဲ့ကြတယ်လို့လည်းမှတ်မွန်းနေလီကဆက်ပြောပါတယ်
။ဒီကတော့ကျမတို့ရဲ့ဒီဘုံသဘောတူညီချက်တွေကျမတို့ရခဲ့တယ်။တကယ်ပဲမြန်မာနိုင်ငံကြီးမှာစစ်မှန်တဲ့ရင်းချိန်အင်းကိုချီတက်သွားနိုင်ဖို့အတွက်အားလုံးရဲ့စိတ်ထားမှာတော့ခက်ခိုင်မာမာရှိနေခြင်းဆိုတဲ့ဟာတွေရှိတယ်။အဲ့ဒီပုံမှာမှလှုပ်ဆောင်နိုင်မဲ့ဒီတိုင်းဒေသခံတူညီမြောက်ခွင့်တွေအဓိကဒီ Federal ပေါ့နော် Federal Democratic နိုင်ငံတော်ကြီးဖြစ်နိုင်ဖို့အတွက်ကတိုင်းဒေသကြီးချမ်းမှာခံတူညီမြောက်မှုတွေပြီးလို့ရှိရင်အခု conflict ပဋိပက္ခဖြစ်နေတဲ့အခြေအနေတွေကိုလည်းရတန်တောင်းနိုင်ဖို့ဆိုလို့ရှိရင်ဆွေးနွေးပွဲတွေမှာလည်းတန်းတူညီမျှမှုဆွေးနွေးသွားဖို့အတွက်အရေးကြီးတယ်ဒီအတွက်ပေါ်မှာလည်းကျမတို့အနေနဲ့ဆက်ပြီးတော့တွန်းအားပေးသွားဖို့ပေါ့နော်ကျမတို့သဘောတူညီခဲ့တာတွေရှိပါတယ်လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတော့ပြားမြတ်တမှုကိုရှာဖွေနိုင်ဖို့အတွက်ဆက်ပြီးတော့ဝိုင်းဝန်းပြီးတော့လှုပ်ဆောင်သွားဖို့အဓိကသဘောထားတွေပေါ့နော်ထွက်ခဲ့ပါတယ
်ဒီနီနော့ဘလက်ပွဲကိုပြည်ပမှာအခြေစိုက်လှုပ်ရှားနေတဲ့လူခွင့်ရေးအတွက်တိုက်ပွဲဝင်နေတဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့လူအခွင့်ရေးလှုပ်ရှားသူတွေအပါအဝင်အဖွဲ့အစည်း20ကျော်ကကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးကြကြပါတယ်။ဆီယမ်မတ်နှုတ်ဦးမတရားပြုကျင့်တပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးထိုင်းနိုင်ငံဘန်ကောက်မြို့က FCCT နိုင်ငံခြားသတင်းတောက်ရုံးခန်းမှာဇန်နဝါရီ19ရက်နေ့မနက်ဖြန်မနက်10နာရီမှာသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်သွားဖို့ရှိပြီးတရားမှုရှာဖို့နောက်နှေးနေခြင်းမှာတရားမှုကိုညှင်းပယ်ခြင်းမှာဆိုပြီးရေးသားထားတဲ့မြန်မာနိုင်ငံတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုများစစ်ရာဇဝတ်မှုများနဲ့ဆက်လျင်း၍ကချင်ပြည်နယ်ကောင်းခါပြစ်မှုကြီးအားအဓိကထားလျက်အမှန်တရားကိုရှာဖွေခြင်းဆိုတဲ့စာမျက်နှာ116မျက်နှာပါအစည်းအဝေးကစားတောင်းထုတ်ပြန်သွားဖို့ရှိတယ်လို့လည်းသိရပါပါတယ်ခင်ဗျာ